အမေရိကန်သမ္မတဒေါ်နယ်ဒ်ထရမ့်ကပြီးခဲ့တဲ့ရွေးကောက်ပွဲတုန်းကဂျော်ဂျီယာပြည်နယ်မှာသူရှုံးနိမ့်ခဲ့တာကိုပြန်ပြောင်းနိုင်ဖို့ပြည်နယ်အရာရှိတွေကိုတောင်းဆိုခဲ့ပါတယ်။အမေရိကန်နိုင်ငံဒါမန်ကဒီဂျော်ဂျီယာပြည်နယ်ရွေးကောက်ပွဲအရာရှိတွေထံကိုသမ္မတထရမ့်အနေနဲ့စနေနေ့ကထူးထူးခြားခြားဖုန်းခေါ်ပြီးအဲ့ဒီပြည်နယ်မှာရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်အနိုင်ရမှုကိုပြန်ပြောင်းပြီးသူအနိုင်ရဖို့မဲတွေရှာဖွေပေးဖို့တောင်းဆိုခဲ့တာပါ။သမ္မတထရမ့်က
All I want to do is this. I just want to find.
ကျွန်တော်လုပ်ချင်တာအဓိကကဒီလိုပါ။မဲအရေးအတွက်11,980ကိုရှာဖွေဖြည့်ပေးစေချင်တာပါ။ကျွန်တော်တို့ရတာထက်တောင်ပိုနေပါသေးတယ်။ဘာကြောင့်လဲဆိုတော့ပြည်내မှာကျွန်တော်တို့နိုင်ခဲ့လို့ပါလို့ပြောသွားတာပါ။ကြော်ကြာပြည်내ရဲ့ရွေးကောက်ပွဲဆိုင်ရာအဆင့်မြင့်ဆုံးအရာရှိ Republican ပြည်내တွင်းဝင် Brett Ruffin Spencer ကိုသမ္မတကအခုလိုပြောခဲ့တဲ့တန်ဖိုင်ကို Washington Post သတင်းစာကြီးကရခဲ့ပြီးမနေ့နေ့လေကသတင်းထုတ်ခဲ့တာပါ။တနအိဂျာတီဖုန်းခေါ်ဆိုမှုထဲမှာသမ္မတထရမ့်အနေနဲ့အတွင်းဝင် reference spanjar ကိုပြင်းပြင်းထန်ထန်တိုက်ခိုက်ပြောဆိုခဲ့တာတချို့ရှိခဲ့တယ်လို့အတွင်းဝင် reference spanjar နဲ့သူ့ရှေ့နေ Ryan Germany တို့ဘက်ကလည်းလိုင်လျောလာအောင်အပေါ်တွေချီးမြှောက်ပြောဆိုခဲ့တာတွေလည်းရှိခဲ့ပါတယ်။တနင်္ဂနွေနေ့တုန်းကသမ္မတထရမ့်ကသူ့ Twitter account ကနေသူ့အနေနဲ့ပြည်내အတွင်းဝင် Brett reference spanjar ကိုဂျော်ဂျီယာပြည်내အတွင်းကမဲမတမာမှုတွေနဲ့ပတ်သက်လို့စကားပြောခဲ့ပါတယ်။ဒါပေမဲ့မဲမတမာမှုတွေနဲ့ပတ်သက်လို့သူမေးတာတွေကိုပြည်내အတွင်းဝင်ဘက်ကမဖြေနိုင်ခဲ့ဘူးဖြေဖို့လိုလိုလားလားမရှိခဲ့ဘူးလဲရေးခဲ့ပါတယ်ခင်ဗျ